Welcome to the Voice of America in Burmese.
ပြန်အောင်ခင်ဝိတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ် January 28ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့စဉ်းစားမှပါရှင်အမေရိကန်ပြည်ထောင်စုမန်ဖက်စ်မြို့မှာရင်မောင်းလာသူတယောက်ကိုရဲကဖမ်းဆီးပြီးတော့တေလောက်အောင်ရိုက်လိုက်ခဲ့တဲ့ဗီဒီယိုပုံတွေကိုရဲတပ်ဖွဲ့ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဝါရှင်တန်မြို့တော်အပါအဝင်မြို့တချို့မှာဆန္ဒပြခဲ့ကြပါတယ်။အရှေ့လေပိုင်းဒေသမှာတော့အစ္စရေးနဲ့ပါလက်စတိုင်းကြားမှာအပြန်အလှန်တိုက်ခိုက်မှုတွေပြန်ပြီးပြင်းထန်နေပါတယ်။အခုလိုမျိုးနောက်ဆုတ်ရသတင်းတွေကိုခုညမှကြေညာပေးသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့အိန္ဒိယနိုင်ငံမဏိပူပြည်နယ်နယ်စပ်မှာမြန်မာနိုင်ငံသား80တောက်ကြာနေကဖမ်းဆီးခံရရပါတယ
်။မနေ့ကမနေ့ပိုင်းဖမ်းလာတယ်။ကျွန်တော်ဒီစီဗီဆောင်ရဲ့လောက်ရှိတဲ့ဖမ်းပါတယ်။ဗီဒီဘီနဲ့ပေါ်ဝင်ဖြစ်ချင်းတဲ့အောက်ကိုရောက်တော့ပါတယ်
။အိန္ဒိယနိုင်ငံကစစ်ဆောင်တူပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံအစည်းအဝေးဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာစတဲ့အစည်းအဝေးကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက်နက်ဆီပြည်နယ်မန်ဖက်စ်မြို့မှာအသက်29နှစ်အရွယ်Terry Nichols ကိုသေလောက်အောင်လို့ရဲအရာရှိ9ယောက်ဝိုင်းရိုက်နေတဲ့ဗီဒီယိုပုံတွေကို Memphis မြို့ရဲဌာနကတောက်ကြနေနှောင်းပိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာရဲတွေရဲ့လျက်ဆက်တဲ့လုပ်ရအပေါ်စန့်ကျင်ဆန္ဒပြပွဲတွေမျိုးတချို့မှရှိခဲ့ပါတယ်။ရဲတွေရဲ့ကိုမှတပ်ဆင်ထားတဲ့ဗီဒီယိုကင်မရာမှတ်တမ်းပုံတွေအရရဲတွေက3မိနစ်ကြာအောင်လို့ရဲရဲဆက်ဆက်ရိုက်နိုင်နေတာကိုတွေ့ရပါတယ်။ရဲ2ယောက်ကလဲကျနေတဲ့ Terry Nichols ကိုဝိုင်းချုပ်ထားပြီးတော့ကျန်တဲ့ရဲ3ယောက်ကထိုးနဲ့ကန်ကြောက်ခဲ့ကြပြီးအနည်းဆုံးရဲ1ယောက်ကနံပါတ်2နဲ့ရိုက်ခဲ့ပါတယ်။ရဲတွေကိုမှတပ်ထားတဲ့ဗီဒီယိုကင်မရာတွေ CCTV ကင်မရာတွေကနေရိုက်ထားတာစုစုပေါင်းတစ်နာရီကြာတဲ့ဗီဒီယိုပုံတွေထဲမှာ Terry Nichols ကသူ့ရဲ့အမေကိုအော်ဟစ်တောင်းတနေတဲ့အသံတွေကိုလည်းကြားရပါတယ်။ဇန်နဝါရီလ9ရက်နေ့တုန်းကရဲရီရဲ့ရိုက်နှက်မှုခံခဲ့ရပြီးတဲ့နောက်သူဟာ3ရက်အကြာဆေးရုံမှာသေဆုံးခဲ့ပါတယ်။အဲ့ဒီဗီဒီယိုပုံတွေကိုရဲကထုတ်ပြန်ခဲ့ပြီးတဲ့နောက် Memphis မြို့အပါအပြင်ဝါရှင်တန်မြို့ရော Los Angeles, New York စတဲ့မြို့တွေမှာရဲရီရဲ့လုံရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရဲရီရိုက်နှက်နေတဲ့ဗီဒီယိုပုံတွေကြောင့် American ရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့သမ္မတ Joe Biden ကတောက်ကြာနေညာကအခုလိုပြောကြားခဲ့ပါတယ်
။ What's at stake is first of all innocent people lives.Number 1. Number 2.
ပထမဆုံးအန်ဒီရီကတော့အပြစ်မဲ့ပြည်သူတွေရဲ့အသက်တွေဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့အမေရိကန်ရဲ့ပုံရိပ်ဖြစ်ပါတယ်။အမေရိကန်ဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံလို့ကျွန်တော်တို့ပြောနေတာဟာတကယ်ဟုတ်ရဲ့လားဆိုတော့နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေနိုင်ပါတယ်။ငြင်းငြင်းချမ်းချမ်းဆန္ဒပြမှုနဲ့အမှန်အမှားကိုတရားရုံးတွေကအဆုံးဖြတ်ပေးစေတဲ့နိုင်ငံဟုတ်ရဲ့လားဆိုတော့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ။ Terry Nichols ရဲ့မိခင်ကိုလည်းသူဆက်သွယ်ပြီးတော့စိတ်မကောင်းစကားပြောကြားခဲ့တယ်လို့သမ္မတကပြောပါတယ်။Terry Nichols ကိုဖမ်းဆီးထိုးချိတ်ခဲ့တဲ့ရဲ9ယောက်လုံးကတော့လူမဲတွေဖြစ်ပြီးတော့သူ့အပေါ်လူသေးစင်မှုပုံမှန်နဲ့အမှုဖွင့်ထားပါတယ်ရဲတွေနိုင်တဲ့စီးနေလုံးနေတာဗီဒီယိုတွေကြောင့်နိုင်ငံတော်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့မျိုးအနာပိုင်းတွေချိုးတင်ပြင်ဆင်မှုတွေလည်းလှုပ်ထားကြပါတယ်ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြဖို့အတွက် Terry Nichols ရဲ့မိသားစုဝင်တွေကပန်ကြားထားကြပါတယ်ရှင်
အစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာနေချိန်မှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်အဲ့ဒီဒေသကိုသွားရောက်ဖို့ရှိနေပါတယ်။နှစ်ဖက်တည်းမှာမှုတွေရှော့ချဖို့အမေရိကန်နိုင်ငံသားဌာနကတောင်းဆိုထားပြီးတော့လာမယ့်တနင်္လာနေ့အင်္ဂါနေ့မှာနှစ်ဖက်ခေါင်းဆောင်တွေဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်။အစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြေနောက်ဖက်ကမ်းမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုအစ္စရေးစစ်တပ်ကဒီလ26ရက်နေ့ကဝန်ရောက်စီးနေတိုက်ခိုက်ခဲ့တာမှာပါလက်စတိုင်းကိုယ်ဦးတည်ဆုံးခဲ့ပါတယ်။မနေ့တောက်ကြနေ့ကတော့ဂျေရုစလင်မြို့စင်ကြေဘုံမှာရှိတဲ့အစ္စရေးဖျားကြောင်းတစ်ခုထဲပါလက်စတိုင်းတပ်တော်များတဦးဝန်ရောက်တိုက်ခိုက်လို့ခုနှစ်ဦးထပ်မံတည်ဆုံးခဲ့ပါတယ်။ဒီကနေ့မှလည်းအလားတူပြစ်ခတ်မှုထပ်ဖြစ်ပြီးတော့နှစ်ဦးဒဏ်ရာရပါတယ်။ဒဏ်ရာရတဲ့သူတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေမသိရသေးပေမဲ့ဒီတိုက်ခိုက်မှုတွေဟာနှစ်များစွာအတွက်အဆိုးဆုံးပါလို့အစ္စရေးရဲတွေကပြောပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံဒေါနက်စ်မြို့နားကမက်ကီဗာမြို့တိုက်ပွဲအတွင်းဒီရုရှားတပ်ဖွဲ့ဝင်300ကျော်လောက်တိုက်ဆုံးခဲ့နိုင်ခြင်းများတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။ရုရှားကာကွယ်ရေးဌာနဘက်က89ယောက်တိုက်ဆုံးသွားတယ်ဆိုတာကိုထုတ်ပြန်ခဲ့ပေမဲ့အခုလိုရှရှပပလူသိရှင်ကြားထုတ်ပြန်တာကိုဗြိတိန်ကာကွယ်ရေးဌာနကထောက်ပြပါတယ်။ရုရှားစစ်သားတွေတိုက်ဆုံးခဲ့တဲ့အရေးအတွက်နဲ့ပတ်သက်လို့ရုရှားအစိုးရတရားဝင်ထုတ်ပြန်တာနဲ့တကယ်တိုက်ဆုံးခဲ့နိုင်ခြင်းကွာခြားနေတာကိုကြည့်ရင်ရုရှားတို့ဟာသတင်းမှားတွေကိုလူသိရှင်ကြားထုတ်ပြန်နေတယ်ဆိုတာမိမောင်းထိုးပြနေတယ်လို့ရရှိတဲ့ထောက်လှမ်းရေးနောက်ဆုံးအချက်အလက်တွေကိုဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter ပေါ်မှာရှင်းတင်ခဲ့တာဖြစ်ပါတယ်ရှင
် VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဇန်နဝါရီလ28ရက်စနေနေ့ညပိုင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်အနာသိအုပ်ချုပ်နေတာနှစ်နှစ်ပြည့်ကနေမှလက်နက်ကင်တော်လှန်တိုက်ခိုက်မှုတွေဟာမြန်မာနိုင်ငံကြီးအနှံ့တော်တော်များများမှာဖြစ်ပွားနေပါတယ်။ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းတို့မှာစစ်တပ်ကိုဆန့်ကျင်ပြီးတော့လက်နက်ဆွဲကင်လာတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပါတယ်။အခုနောက်ပိုင်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေကိုပိုလှုပ်လာတဲ့အတွက်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ်။စစ်တပ်စစ်စင်ရေးလုပ်တဲ့နေရာတွေ၊နေမြေရှင်းလင်းတဲ့နေရာတွေမှာဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတာကိုလည်းဒေသခံတွေက VOA ကိုပြောပြကြပါတယ်။လက်နက်ကင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကလည်းစစ်တပ်ထောက်ပံ့ရေးလမ်းကြောင်းတွေအပေါ်တိုက်ခိုက်ဖျက်ဆီးမှုတွေလုပ်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ KNLA ကရင်တပ်တွေ၊ကော်တူးလီအာမီတပ်တွေ၊ပြည်သူ့ကာကွယ်ရေး PDF တပ်တွေကြားတိုက်ပွဲမကြာမကြာဖြစ်နေတဲ့ကရင်ပြည်နယ်ထဲမှာဒီနေ့ဇန်နဝါရီ28ရက်မနေ့ပိုင်းက PDF ပူးပေါင်းတပ်တွေကချာရင်စီကြီးမြို့နယ်နဲ့မူရုံမြို့နယ်ကြားကတံတားတစ်ခုကိုမိုင်းခွဲဖျက်ဆီးခဲ့ပါတယ်။ဒါလီတံတားထိပ်နှစ်ဖက်လုံးဖျက်ဆီးသွားခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။အေးမိုင်းခွဲတော့နှစ်ခါခွဲလိုက်တယ်လေ။ဒီဘက်ထိုင်နေဟုတ်တယ်ဖတ်မဖတ်ခဲ့ဘူးတဲဆက်ကြီးအထွက်လိမ့်မှာပေါ့အတားလီဂရမ်နခါဆိုတာဟိုဘက်ထိုင်တယ်ဒီဘက်ထိုင်ပေါ့အဲ့လိုမျိုးပေါ့ဟိုတရားကတော့သုံးနေရတော့သုံးနေရတယ်ဒါလည်းတော့မဖြစ်ဘူးနော်ဒီတရားတိတ်နှဖက်မဖြစ်ဘူ
းကရင်ပြည်နဲ့ကရင်ပြည်နယ်ထဲကကွန်ကရစ်ချာရင်စိတ်ကြီးဖျားသုံးစုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေလည်းဆက်ရှိနေတယ်လို့ဒေသခံတွေကပြောပါရယ်ကွန်ကရစ်မြို့နယ်ထဲမှာတော့ချေးရွာ900ထက်မနည်းမိရှုခံခဲ့ရတယ်လို့လက်နက်ကြီးကြီးစံတွေကြားရောက်ပေါက်ကွဲလို့အခုရပိုင်းအတွင်းမှာကလေးငယ်တယောက်ထက်မနည်းလည်းသေဆုံးခဲ့ပါရယ်ရှင
်အိန္ဒိယနိုင်ငံမှာပထမဆုံးနှာခေါင်းအဆက်ချကိုဗစ်ကာကွယ်ဆေးကိုဒီသတင်းမှတ်ထဲမှာစပြီးတော့အသုံးပြုနေပါပြီဒီဆေးကိုလွန်ခဲ့တဲ့6လကစပြီးတော့အရေးပေါ်အသုံးပြုခွင့်ပေးခဲ့ပြီးမြဲပြီးခဲ့တဲ့လကမှအပြည့်အဝအသုံးပြုခွင့်ပေးခဲ့တာဖြစ်ပြီးတော့ဒီလ26ရက်နေ့မှာစတင်ဖြန့်ဝေတာပါ Bharat Biotech Company ကထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုနိုမာလာတုံးကအရေးပေါ်အသုံးပြုခွင့်အောက်မှာတက်ကြီးသူတွေကိုအားဖြည့်ကာကွယ်ဆေးဖြစ်အသုံးပြုခွင့်ပေးခဲ့ပြီးတော့ဂျာတာပရီးနေကြားရောက်တဲ့အိန္ဒိယသမ္မတနိုင်ငံနေမှာမှအားလုံးသုံးဝင်ရတော့တာဖြစ်ပါတယ်။အမေရိကန်ကဝါရှင်တန်ဆေးကြောင်းနည်းပညာသုံးထားတဲ့ဒီနှာခေါင်းအဆက်ချတဲ့ဆေးဟာနှာခေါင်းတွင်းနဲ့ရန်အဆုတ်လေပြင်းပေါ်ပိုင်းနဲ့အဆုတ်အမေးပါးတွေမှာကိုယ်ခံအားထည့်ပေးလိုက်ပြီးတော့နှာခေါင်းကစဝင်လာမဲ့ကိုဗစ်ပိုးကိုတားဆီးနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒီဆေးကိုအိန္ဒိယမှာအသုံးများတဲ့ကိုဗစ်ရှိနဲ့ကိုဗက်ဆင်နှစ်ကြိမ်ထိုးပြီးထားသူတွေမှာအားဖြည့်ကာကွယ်ဆေးဖြစ်တစ်လခန့်ချားပြီးတော့နှစ်ကြိမ်ခွဲသုံးဆွဲဖို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံအလဲပိုင်းမာဒီယာပရိုဒက်စ်ပြည်နယ်မှာတော့လေဒက်တိုက်လေ20လေးကျင့်ပြန်တန်းစဉ်အတွင်းမှာပြတ်ကျလို့လေးမှုတယောက်သေဆုံးသွားပါတယ်။ပုံမှန်ဆေးလေးကျင့်မှုလုပ်နေစဉ်မှာပြတ်ကျတာလို့အိန္ဒိယလေဒက်က Twitter ပေါ်မှာထုတ်ပြန်ပါတယ်။လေးရမှု3ယောက်ထဲမှာ2ယောက်ကတော့လေးရင်ထဲကနေလွတ်မြောက်အောင်ထွက်လာနိုင်ခဲ့ပါတယ်။တိုက်လေ20ဘာကြောင့်ပြတ်ကျတယ်လဲဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်။
ဆီးရီးယားမှာတော့ဓာတုလက်နက်သုံးတာတွေ့တယ်လို့နိုင်ငံတကာဓာတုလက်နက်စောင့်ကြည့်အဖွဲ့ကပြောလိုက်ပါတယ်။နိုင်ငံတကာဓာတုလက်နက်တားဆီးကာကွယ်ရေးအဖွဲ့ PCW ကဆီးရီးယားလေတပ်အနေနဲ့ chloride အစိတ်တန်းငွေပါတဲ့စလင်ဒါနှလုံးကျဲချခဲ့တယ်လို့ယုံကြည်ရတဲ့အထောက်အထားတွေတွေ့ထားကြောင်းမနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်ကကြီးညာပြေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်ကခိုးလုံနေတဲ့သူတွေဖမ်းခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။ အိန္ဒိယနိုင်ငံမဏိပူရပြည်နယ်နယ်စပ်ဒေသမှာခိုးလုံနေတဲ့မြန်မာနိုင်ငံကအယောက်80ခန့်ကိုအိန္ဒိယအနာပိုင်တွေကတောက်ကြနေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတရားမဝင်နယ်စပ်ဖြတ်ကျော်မှုနဲ့တရားစွဲဆိုပြီးတော့အင်ဖာမျိုးကိုပို့ဆောင်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းအထက်ပိုင်းတမူးမျိုးနဲ့ထိစပ်နေတဲ့မဏိပူရပြည်နယ်မိုးရင်းမြို့အနီးနယ်စပ်ဒေသတွေမှာနိုင်ငံရေးအကြက်အဲကြောင့်တင်းရှောင်နေတဲ့မြန်မာနိုင်ငံသားတွေဟာရာနဲ့ချီပြီးနေထိုင်နေကြတာဖြစ်ပါတယ်။တောက်ကြနေမနက်ခင်းပိုင်းကတော့အိန္ဒိယအာဏာပိုင်တွေကိုနယ်စပ်ဒေသတစ်လျှောက်ကျေးရွာတွေကိုစစ်ဆေးခဲ့ပြီးအ ਨੇ စုံမြန်မာဒုက္ခသည်80လောက်ကိုဖမ်းဆီးခဲ့တယ်လို့ဒုက္ခသည်တွေနဲ့နှီးဆက်သူတူကပြောပါတယ်။
နေမနေခါနေစမ်းနေကအတူနေကိုလိုနေဟာအဲ့ဒါကြီးကိုကြားလေးလက်ခံတာကြီးအင်းအဲ့ဒါကရှစ်စင်းနဲ့တယောက်ခုလောကရင်ထားပါလားလေ
အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့စစ်ရှောင်တအူးကဖမ်းဆီးတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ကမနေ့ပိုင်းဆန်းတော့ကျွန်တော်တို့ဒီစီဘီဆောင်ရောက်ရှိတဲ့ပုံပါတယ်ဒီဒီမပေါ့ဆက်ရှင်ပြောက်ကိုရောက်တော့ပါတယ်အဲ့ဒီဒီခေတ်ခေတ်အချိန်ကြီးဆောင်ပြီးတော့မှဒီကမနေရီပါတယ်ဒီရီပါတယ်အဲ့ဒီပေါ်ကနေပြီးတော့မှငါကကြီးရောဒီပြီးတော့မှဖမ်းတော့တော့
ဖမ်းဆီးခံရသူတွေကိုတရားမဝင်နှဲ့ဆက်ဖြတ်ကျော်မှုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူထားကြောင်းလည်းသူကပြောပါတယ်
။တရားမဝင်နှဲ့ဆက်ပြုလို့မှဟိုးလာတဲ့ဒီစုံကတော့ကဒီလောကအင်းချရတဲ့ဘုံပေါ့ဗျာ။မင်းရတဲ့သူတို့ဒီမျိုးလေးကိုရောက်သွားမှပါတယ်။အဲ့မှာရောက်သွားမှချက်လက်ပြီးကောက်ပြီးတော့မှညမင်းချင်းတဲ့ချင်းဒီမျိုးလေးကမှကြည့်တယ်တရားရင်းကိုကြည့်တယ်။အဲ့တရားရင်းကနေပြီးတော့မှတရားသူကြီးမှကတော့တရားကြည့်ပြီးတော့မှလောကဥမာနဲ့ဆွဲပြီးတော့မှသူကျအမင်းချပြီးတော့ဒီရစနာရည်ကတည်းကစက်တမိုင်းလောက်ရှိတာပေါ့စက်တမိုင်းလောက်မှာဒီ info ပို့ပြီးတယ
်မြန်မာနိုင်ငံမှာဆီယာနာတင်းခဲ့တဲ့2022ခုနှစ်နောက်ပိုင်းအိန္ဒိယနယ်စပ်ကိုတင်းရှောင်လာသူတွေကိုလူသားချင်းစာနာမှုအရာဒုက္ခသည်တွေအဖြစ်အတိအမှတ်ပြုဖို့နဲ့ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးဖို့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Burma Refugee Committee Gabor Valley ကအိန္ဒိယအစိုးရစီတံတောင်းဆိုဖို့ပြင်ဆင်နေပါတယ်ဒီနေ့ထုံမဏိပူရာပြည်နယ်သတင်းစာတွေမှာတော့အသက်18နှစ်အောက်အရွယ်10ဦးအပါအဝင်မြန်မာနိုင်ငံသား82ဦးကိုဖမ်းဆီးခဲ့ကြောင်းနဲ့သူတို့ကိုအင်ဖာမျိုးကနိုင်ငံသားသားများထိမ့်သိမ်းရေးထောင်မှပို့ဆောင်မှဖြစ်ကြောင်းဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ထွက်ပြေးတိမ်းရှောင်တဲ့ဒုက္ခသည်4,000မဏိပူရာပြည်နယ်မှာ9,000ကျော်နဲ့နယူးဒေလီမှာ2,000ကျော်လောက်ရှိမယ်လို့ဒုက္ခသည်အရေးလေးလာသူတွေကခန့်မှန်းထားပါတယ်ရှင်။
အိန္ဒိယနိုင်ငံမဏိပူနယ်စပ်မှာမြန်မာနိုင်ငံသား80လောက်ဖမ်းဆီးခံခဲ့ရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ကလူခွင့်ချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုတင်ဆက်ပေးပါပါ။အာနာသိမ့်မီနှစ်နှစ်အတွင်းမှာစစ်ကောင်စီရဲ့ပြစ်မှတ်ထားခြေမုံခံရတဲ့ဒေသတွေထဲမှာမြန်မာနိုင်ငံအလယ်ပိုင်းကသခိုင်းနဲ့မကွေးတိုင်းဒေသတွေပေါင်းပါတယ်ကြည်ရော်ရီရာနဲ့ချီမီးရှို့ဖြက်စီးခံခဲ့ရပြီးတော့လူထောင်ချီအိုးအိမ်ဆွတ်ခွာထွက်ပြေးနေကြတာပါတိုက်ပွဲတွေဆက်ရှိနေတာကြောင့်အိမ်မပြန်ရဲကြသလိုအများစုကလည်းပြန်ဖို့အိမ်တောင်မရှိကြတော့တဲ့အကြောင်းဒီတစ်ပတ်ဒုအတန်စီစဉ်မှာ Frontier မြန်မာအဖွဲ့သားတွေကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဆောင်ဦးကိစ္စလေးပေါ့နော်။ပြန်ဆောင်မယ်ဆောင်မယ်ဆိုရင်လည်းတိချိုခိုင်းရမလားဆိုရယ်ဆိုရင်ကျင်းနေ။တိုးတဲ့တောင်ထဲမှာပဲဆင်းပြီးလို့တဲလေးထုတ်ပြီးတော့လက်ရှိချိန်ထိတော့နေနေကြရတယ်
။ဒါကတော့မကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုတ်ရွာသားတွေရဲ့စိတ်မကောင်းစရာဖြစ်အမှန်ဖြစ်ပျက်တွေပါ။စစ်သားတွေဟာနေအိမ်တွေကိုမိရှို့ဖျက်ဆီးသွားလို့သူတို့မှနေစရာအိမ်ဆိုတာမရှိတော့တဲ့အပြင်တိုးထဲမှာကြောက်ကြောက်လန့်လန့်နဲ့နေထိုင်နေကြရပါတယ်။ဒီလိုအဖြစ်ပြက်တွေဟာတနိုင်ငံလုံးမှာဖြစ်နေတာမှန်ပေမဲ့သခိုင်းနဲ့မကွေးတိုင်းကစစ်ဘေးရှောင်တွေကတော့အခုညီမရသလောက်နေပါနေတဲ့ကြားမှာပဲရှင်သန်နေထိုင်ကြရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါဗျ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အဆက်မပြတ်ကြလာတဲ့ G ီစံပုံစံတွေကြမှာအမျိုးသားတွေကတကြီးရွယ်ဦးလေးကိုထန်းစင်နဲ့ထန်းကလေးတွေကိုကြောပုတ်ကပြေးလွှားကြရတဲ့မြင်ကွင်းဟာကဘာပြက်နေသလားထင်ရပါတယ်ဒါကမကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုပ်ရွာတိုက်ခိုက်ခံရတဲ့နေကမြင်ကွင်းကိုကိုဘူအောင်ကမြင်သာအောင်ပုံဖော်ပြောပြခဲ့တာပါဒေသခံတွေပြောပြချက်အရတော့စစ်သားတွေကနိုဝင်ဘာ15ရက်နေ့တုန်းကလူနေအိမ်ရှိတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ပြီးအိမ်ညာနီးပါးကိုမီးရှို့ခဲ့ပါတယ်ဝန်းနေဖို့ကောင်းတာကစစ်အာဏာသိမ်းပြီးကတည်းကစစ်ကောင်စီဟာဒီလိုမြေလံတိုက်ခိုက်တဲ့ဗျူဟာတွေကိုမြန်မာနိုင်ငံအနှံပြားမှာအမြဲလိုလိုသုံးနေခဲ့ပြီးအထူးသဖြင့်အညာဒေသကိုပို့ပြီးတိုက်ခိုက်ခံနေရတာပါဒါပေမဲ့ဖုန်းနဲ့အင်တာနက်အမြဲလိုလိုဖျက်ခံနေရတဲ့မကွေးနယ်စခိုင်းမှာဘာတွေဖြစ်နေလဲဒေသခံတွေဘယ်လောက်ထိခိုက်နေပြီလဲဆိုတာအသေးစိတ်သိရဖို့ကခက်ခဲပါတယ်လက်ပန်းနဲ့ပစုပ်ရွာတိုက်ခိုက်မှုမှာလူ1500ဝန်းကျင်နေရဲ့စုခွာခဲ့ရပါတယ်ဒေသခံအများစုကတော့အနီးနားကတောတွေထဲကိုနေနေကြပါတယ်ဒေသခံတွေတဲကဘယ်သူမှအိမ်မပြန်ရေးကြသေးဘူးလို့စစ်ရှောင်နေရသူတွေကိုကူညီပေးနေတယ်ကိုဘူအောင်ကပြောပါတယ
်ဒါဒီလူပုံမှန်မျိုးတွေလုံးလာမယ်ဆိုတော့ကျွန်တော်တို့ညွှန်လဲထားပြီးသားပါခဲ့အဲ့ဒီတော့လေကျွန်တော်တို့ကတော့ရှစ်ဆက်ပြီးကကြမှာအကောင်းဆုံးဖြတ်တန်းနိုင်ဖို့ပြီးတော့ဒီမှာတော့ဒီသူတွေကတော့ခုဆိုလို့ရှိရင်ကျွန်တော်တို့ပညာရေးကျမ်းမာရေးအစားလို့ခက်ခက်ခက်ခက်နဲ့ဖြတ်တန်းနေရတယ
်ပြိပခါရဲရောက်ခဲ့ရတဲ့လက်ပန်းနဲ့ပစုပ်ကြီးရွာဟာအရင်ကအေးချမ်းတဲ့ကြေးလက်ကရွာတွေဖြစ်ခဲ့ပါဗျ။ရွာကိုမိရှုရတဲ့အကြောင်းကလည်းစောမြို့နယ်ထဲမှာတပ်စခန်းချနေတဲ့စစ်တပ်ကအသက်16နှစ်အောက်စစ်သား၄ယောက်ဟာနိုဝင်ဘာလဆန်းပိုင်းမှာထွက်ပြေးလာရတာကစပါဗျ။ရွာတွေထဲကသူတို့ခိုးလာတဲ့ရွှေရုံငွေစားအချို့ကိုရောင်းချစင်မှာရွှေအတုတွေဖြစ်နေပြီးပစုပ် PDF တွေနဲ့တွေ့ကဖမ်းဆီးခံလိုက်ရပါဗျ။နိုဝင်ဘာလ၈ရက်မှာစစ်တပ်ကစစ်ကြောင်းထိုးချိန် PDF တွေရဲ့တနက်ရှိလက်ကိုသိမ်းဆီးခံခဲ့ရပြီးအဲ့ဒီတနက်တွေနဲ့မိထားတဲ့စစ်သားလေးဦးကိုလဲလင့်မယ်လို့ PDF တွေဘက်ကကန့်လန့်မှုကိုစစ်တပ်ကလက်မခံဘူးလို့ဒေသခံတွေကဆိုပါတယ်။ဖမ်းမိထားတဲ့စစ်သားလေးဦးကိုပြန်လွှတ်ပေးဖို့နဲ့ပြန်မလွှတ်ရင်ရွာကိုမီးရှို့မယ်လို့စစ်တပ်ဘက်ကပြောဆိုပြီးနောက်အခုလိုရွာကိုမီးရှို့ခံရတာဖြစ်တယ်လို့သိရပါတယ်။မတ်တင်လာကပစုပ်ရွာမှာနေလာတာနှစ်30ရှိပါပြီ။မတ်တင်လာတို့လင်မယားနှစ်ယောက်ကတိတ်မကြသေးခင်နှစ်30ကမှဘိုးဘွားပိုင်အိမ်ကိုကွန်ကရစ်အောက်ခံသွမိုးနဲ့အခိုင်မှာပြုပြင်ထားတာပါ။နိုဝင်ဘာလ15ရက်နေ့ရွာကိုပထမဆုံးလက်နက်ကြီးကျလာပြီးဖယိုဖယဲထွက်မပြေးရခင်အထီတော့အဲ့ဒီအိမ်မှာသူတို့သားသမီးနှစ်ယောက်နဲ့အတူအေးအေးချမ်းချမ်းနေခဲ့ပါတယ်။ထွက်ပြေးစဉ်မှာသူမရဲ့ခင်မွန်းသားသမီးတွေနဲ့တခွဲတပြားဖြစ်ခဲ့ပြီးတင်းရှောင်နေတဲ့နေရာရောက်မှသာပြန်ဆောင်ခဲ့ကြပါတယ်။သူမရဲ့ပြာကျနေတဲ့အိမ်လေးရှိမှာမတင်လာကတို့အတန်းနဲ့စကားပြောဖြစ်ခဲ့ပါတယ်။
ကျမတို့အိမ်မျိုးမြင်လိုက်ပြီးဆိုကြရတယ်လို့ဗာပစ္စည်းမှလည်းမြူခင်မှုဗာပစ္စည်းမှလည်းမရဘူးဆိုတော့ကျမတို့ကဘယ်လိုခံစားရလဲဆိုတော့ဆရာရဲ့ပြုတ်မပြနဲ့လောက်ခံစားရ
မြန်မာနိုင်ငံဟာဂျနီဗာကွန်ဗင်းရှင်းမှလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်လေးချိန်မြောက်ဂျနီဗာကွန်ဗင်းရှင်း၄ရဲ့ပုံမှန်33မှာအယက်သားတွေဟာအကာအကွယ်ပေးရမယ့်သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်အဲ့ဒီပုံမှန်ထဲမှာဂျနီဗာကွန်ဗင်းရှင်းအရာအကာအကွယ်ပေးထားခံရသူတွေကို၎င်းတို့ကျူးလွန်ခြင်းမရှိတဲ့ပြစ်မှုတွေအတွက်နဲ့စူပေါင်းပြစ်ဒဏ်တွေကိုခံယူရန်ချင်းချောက်ခြင်းအကြမ်းဖက်ခြင်းများကိုလည်းလှုပ်ဆောင်လို့မရပါဘူးလူရဲ့ချင်းကိုလည်းတားမြစ်ထားပြီး၎င်းရဲ့ပိုင်ဆိုင်မှုတွေကိုလည်းလက်တုံပြန်ယူဆောင်ခြင်းလည်းလုပ်ခွင့်မရှိပါဘူးလို့ပါရှိပါတယ်ဒီကွန်ဗင်းရှင်းမှာသဘောတူထားတာတွေဟာ2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းကလေးကအကြိမ်ကြိမ်ချိုးဖောက်ခံခဲ့ရပြီပဲဖြစ်ပါတယ်2022ခုနှစ်ဒီဇင်ဘာ30ရက်နေ့အထိစစ်ကောင်စီနဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့မိရှုဖြစ်စည်းမှုကြောင့်အရက်သားပြည်သူနေအိမ်ပေါင်း 48,463 လုံးပျက်စီးခဲ့ရတယ်လို့ Data for မြန်မာရဲ့ထုတ်ပြန်ချက်အရသိရပါတယ်။မကွေးတိုင်းတစ်ခုတည်းမှာတင်အဲ့ဒီကာလတူအချိန်အတွင်းမှာနေအိမ်8,595 လုံးဖြစ်စည်းခံခဲ့ရပြီးတိုက်ပွဲတွေကလည်းမကွေးက25မြို့နယ်လောက်မှာဖြစ်နေသေးပါ။ကပ္ပကူလာတမကကတော့ဒီဇင်ဘာလအစောပိုင်းအထိအဲ့ဒီဒေသကလူပေါင်းတသိန်း18,000ကျော်နေရဲစွန့်ခွာတင်းရှောင်နေရတယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတင်းရှောင်နေရသူတွေတဲက1,500လောက်ဟာလက်ပန်းနဲ့ပစုပ်ရွာသားတွေဖြစ်ပါတယ်။စစ်ရှောင်တချို့ကနွားလဲတွေပေါ်မှာတချို့ကမူးကသာဒါမှမဟုတ်တစ်ကိုင်းတွေနဲ့ဖြစ်တယ်လို့စောက်ထားတဲ့နေရာတွေယာယီတဲတွေမှာနေနေကြရတာပါ။အခုအငင်းအနှဲငယ်နဲ့အဲ့ဒီလိုမျိုးတောထဲမှာနေထိုင်ရတာ2လလောက်ကြာနေပြီဖြစ်ပါတယ်။သူတို့တွေအတွက်ဆန်စီအဝိအထည်နဲ့စေဝါတွေလိုအပ်နေတယ်လို့ကိုဘူအောင်ကပြောပါတယ်လူအနည်းစုပဲဆောင်ယူလာနိုင်လို့အသက်ကြီးပိုင်းတချို့ဟာရာသီဥတုအေးတဲ့ကြောင့် ဖြားနာနေကြပါတယ်။ကိုနေသူကစစ်ဆောင်တွေရဲ့ကျန်းမာရေးလိုအပ်ချက်ကိုတတ်နိုင်သလောက်ကြိုးစားကူတာပေးနေတဲ့ဆရာဝန်တဦးဖြစ်ပါတယ်။ကျင်းအိမ်သားကိုသာအသုံးနေရတာမဟုတ်တကူရေးတန်ရှင်းရင်းနဲ့ပတ်သက်တဲ့ကျန်းမာရေးပြဿနာတွေရှိတယ်လို့သူကပြောပါတယ်။ဒါအပြင်စစ်ဆောင်တွေမှာစီးကြိုသွေးတိုးနဲ့နှလုံးရောဂါလိုနာတာရှည်ရောဂါတွေခံစားနေရသူတွေရှိပြီးအဲ့ဒီအတွက်ဆေးရဖို့ခက်ခဲနေတယ်လို့ဆိုပါတယ်။
ဟိုတကွေးတပြားတွေဖြစ်ကုန်တယ်အဲ့ဒီမှာတော့စစ်တွေအနေနဲ့ကျွန်တော်တို့ကလေးတွေပြင်ဆင်ကြနိုင်မှုခက်ခဲပြီးဖြစ်လာတယ်။ဟိုစေဝါဆောင်ရှောက်မှုပေးဖို့အတွက်ကြံကျင်းနေတဲ့အတွက်ကျွန်တော်တို့မှာကျန်းမာရေးဝန်ထမ်းလုံးလုံးမရှိတဲ့အတွက်အားလုံးကိုလွှမ်းခြုံအောင်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအဲ့ဒီအနေထားရှိတယ်။ပြီးတော့ကျွန်တော်တို့ဒီအဆောက်အဦကိစ္စတွေပေါ့နော်ပြန်ဆောက်မယ်ဆောက်နေမယ်ဆိုရင်လည်းပြီးချိုခံရမလားဆိုရယ်စိုးရင်ချင်းနဲ့တိုးရဲတောင်ထဲမှာပဲဆင်ပြီးလို့တဲလေးထိုးပြီးတော့လက်ရှိအခြေတည်တော့နေနေကြရတယ်
။စစ်ဆောင်တွေအတွက်အထောက်ပံ့တွေကိုလည်းဘယ်သူမှလာယူလို့မရအောင်စစ်သားတွေကတားဆီးတာရှိတယ်လို့မကွေးမြစ်တာတော်ဝင်အတန်အတိတ်စစ်ဆောင်ကူညီရေးအဖွဲ့ဥက္ကဋ္ဌဦးအေးနောင်ကပြောပါတယ်
။ပေါ့မြူနယ်ကြတော့ကျွန်တော်တို့တွားရောက်ကူညီဖို့ဆိုတာလေးတွေကတော်တော်လေးအခက်အခဲရှိတယ်။လမ်းကြောတွေမှာတို့ကစစ်ကောင်စီရနေမှာဂိတ်တွေချအစစအရာရာကိုကျွန်တော်တို့လူသူတွေရဲ့အသုံးဆောင်နေပါဟိုအဟန့်အတားတွေအတားအဆီးတွေဖြစ်နေတဲ့အတွက်ဂိတ်တွေချထားလို့ကျွန်တော်တို့မှတွားရောက်ပြီးကမှကူညီပံ့ပိုးဖို့ကတော်တော်လေးအခက်အခဲတွေရှိခဲ့ပါတယ်။အဲပေါ့မြုံနယ်မှာဖြစ်တယ်လို့ပဲဟိုကမြိုင်ဘက်မှာလည်းအခုလိုပဲတော်တော်လေးဖြစ်ပါတယ်။ဒါပြီးရင်ကျွန်တော်တို့ဟိုကစစ်ထုတ်တရားဘက်တွေအဲအဲ့ဘက်တွေမှာလည်းဖြစ်တယ်ဆရာကြီး။အဲမကွေးတိုင်းနဲ့မှာတော့တွားရောက်ပြီးကမှဆန်းစီစာတိုင်းရင်တွားရောက်လူတော်မှမလောက်ဘူးတဲ့အတွက်သူတို့ဟာသူတို့အလိုလျောက်ဝယ်ယူစားသုံးနိုင်ရန်အတွက်ကိုကျွန်တော်စီရနေမှာငွေနဲ့ပဲကူညီပေးရတာများပါတယ်ဆရာ
။အင်တာနက်ဖြတ်တောက်တာဖုန်းလိုက်ပြတောက်တာတွေလှုပ်လာမှာကိုလေဒေတာကန်တွေကစိုးရိမ်နေကြပါတယ်စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေတာရင်းကလျှက်စစ်တာဝါတိုင်းတချို့လက်နက်ကြီးထိမှန်ကရွာတွေလည်းလျှက်စင်ပြီးပြတ်တောက်နေပြီးတရွာနဲ့တရွာသွားလာဖို့ခက်ခဲကုန်ပါတယ်ဆီယာနာသိမ်းပြီးနောက်ပိုင်းဒီဇင်ဘာလအစောပိုင်းအထိမြန်မာနိုင်ငံပေါင်းလူပေါင်း 1.3 ဟာစစ်ရှောင်နေရတယ်လို့ကမ္ဘာကုလသမဂ္ဂကခန့်မှန်းထားပါတယ်စစ်ရှောင်နေရသူတွေအားလုံးဟာအခက်အခဲတွေကြားနေထိုင်နေရပြီးဘယ်အချိန်မှအဆင်ပြေလာမယ်ဆိုတာလည်းမသိရပါဘူး။နေဆက်ဒေတာတွေမှာတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုပိုလက်လန်းမိကြပေမဲ့မကွေးနယ်စကိုင်းမှာတော့အကူအညီရတယ်ဆိုုံလောက်ပဲရှိနေတာပါ။မတ်တင်လနဲ့ဒူမမီတာစုလိုစစ်ဆောင်တွေမှာတော့ပြစ်ဆုပ်ပံကလည်းမရေရာသလိုအနာကလည်းမတည်ကြတော့ပါဘူး။တိုက်ပွဲတွေကြောင့်သူတို့အိမ်ကိုပြန်ရမှကြောက်နေတယ်ဆိုပေမဲ့လည်းသူတို့မှပြန်စရာအိမ်ရဲလို့မရှိတော့ပါဘူး။
ခုနဲ့ချိန်ကကြာတော့ကျမတို့တို့ကစောက်ဝင်နေရအရင်ခေခဲပါရဲ့ဆရာပြီးလို့ရှိရင်လည်းအိမ်နေပြန်ဖို့ဆိုလည်းဘလို့နည်းနဲ့မဖြစ်နိုင်သေးပါဘူးပြီးလို့ရှိရင်ကျမတို့ဖေကစစ်ကြောင်းမေကခဏလမနေပါလားဆိုတာမသိချဘူးဆရာရဲ့အဲ့ဒါမကြောက်အောင်ဟိုလေရွာရဲကကျန်တဲ့အိမ်မေကဆိုလို့ရှိရင်လည်းတိုးရဲမှာရှိဆောင်ရာကြီးစခိုင်းနေရပဲစောက်ပြီးနေနေရပါသေးတယ်ဆရာရွာရဲကဘာမှမပြန်ရကြသေးတဲ့အချိန်မှာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကပြောလင်းပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်အစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။လနကိုင်းလမ်းကြောင်းပေါ်မှာရောက်နေတဲ့မြန်မာနိုင်ငံအနေနဲ့လနကိုင်းတပ်ဖွဲ့တွေကိုဒီမိုကရေစီနိုင်ငံရေးအလေးအထားခေါင်းတွေရှိလာအောင်လူခွင့်နဲ့ viral စနစ်ကိုလေးစားတန်ဖိုးထားတဲ့အဖွဲ့အစည်းတွေဖြစ်အောင်အခိုင်အမာမတီးစောင့်နိုင်မှုဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာအခုထပ်ပို့ပြီးတော့အန္တရာယ်ကြီးမားလာနိုင်တယ်လို့မြန်မာအရေးလေးလာသူဦးတန်းစိုးနိုင်ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်အတွေ့အကြုံတွေကနေဘလို့သင်ခန်းစာတွေယူနိုင်ပါမလဲဦးတန်းစိုးနိုင်နဲ့ဦးတမောင်တန်းကဆွေးနွေးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီဘက်စီစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမဲ့အကြောင်းအရာကလက်နက်ကိုင်တော်လာရေးရဲ့သင်ခန်းစာများပါဒီစီစဉ်မှာ ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးတိုင်ဖြစ်ပါတယ်။ဆရာဦးသားစိုးတိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူပြောက်ဖြစ်ပါတယ်။အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်ဆွဲကင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုံကိုပြောက်ဖြစ်ပါတယ်။ဆိုတော့ဆရာဦးသားစိုးတိုင်လား
။ဟုတ်ကဲ့ကဲ့
။ဘယ်နှကိုင်တော်လာရေးသင်္ကန်းစာတွေကိုပြန်လဲသုံးသပ်မယ်ဆိုတဲ့အခါမှာအစိုးရတခုနဲ့ကျွန်တော်စတင်ပါတယ်အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်ဆိုတော့လက်နက်ကိုင်ဒေါ်လာရေးရဲ့သင်္ကန်းစာတွေကိုကျွန်တော်တို့ပြန်လဲပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့နိုင်ငံရေးသင်္ကန်းစာပါပဲအဲ့ဒီနိုင်ငံရေးသင်္ကန်းစာကဘာကြားဖြစ်မလဲဆရာ
ပြည်သူကရေးကတလျှောက်လုံးတောင်းဆိုတိုက်ပွဲဝင်ရတဲ့အဓိကအကြောင်းကတော့ဒီတမရော်ပေါ့မြန်မာတမရော်ပေါ့မြန်မာတမရော်ကမြန်မာနိုင်ငံရေးစနစ်အထက်မှာနော်ကြီးစိုးလွှမ်းမိုးမှုဟာဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့လူခွင့်ရနောက်တိုင်းရင်းသားခွင့်ရတွေအဲ့ဓာတွေအတွက်အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါတို့တော့ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမှုနဲ့ပဲအဆုံးသတ်ခဲ့ရတာကအကျဉ်းချင်းဖြစ်ပါတယ်အဲဒါကြောင့်ဒီစစ်အန္တရာယ်သိမှုကိုကျွန်တော်တို့ဖြည့်ရှင်းပြနိုင်မှကျွန်တော်တို့ဟိုနိုင်ငံရေးရကျွန်တော်တို့လူလားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့တည်ဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ယူဆပါတယ်အဲဒါကြောင့်ကျွန်တော်တို့ကဒီနေ့ကာလမှာဒီလူလူရဲ့ခုခံရေးစစ်ပွဲတွေကိုကျွန်တော်တို့တမရော်နဲ့အခုရင်ဆိုင်ပြီးတက်ခိုင်နေရတဲ့အခြေအနေကိုရောက်ရှိတော့တာဖြစ်ပါတယ်
။ဟုတ်ကဲ့။ဒီမှာတမရော်ဟာသူ့ရဲ့နိုင်ငံရေးကိုလိုက်တာလာအောင်အတရားအမှဆော်ရက်ခဲ့တာ။အဲ့ဒါကလည်းတိုင်းလားလူနယ်စုတွေရဲ့အခွင့်အရေးကိုဖိနှိပ်ထားတဲ့နိုင်ငံရေးပုံစံမျိုးဖြစ်တယ်ဆိုပြီးတော့တိုင်းလားလက်နက်ကိုင်အရာစုတွေကလည်းကျွန်တော်တို့ဆွဆွဲပြောဆိုကြတာတွေရှိပါတယ်။မြန်မာကြတာလည်းရှိပါတယ်။ဒါပေမဲ့တစ်ဖက်လက်နက်ကိုင်တော်လိုင်းမှာပြကြည့်မယ်ဆိုလို့ရှိရင်လည်းမဟာမိတ်ဖွဲ့စုစည်းနိုင်မှုအနေထားကမြန်မာတွေရဲ့အာဏာရှင်စနစ်စကြီးလက်နက်ကိုင်တိုက်ပွဲတမိုင်းကိုပြကြည့်လို့ရှိဘလို့သင်္ကန်းစာထုတ်ယူနိုင်ပါမလဲဆရာ
ဟုတ်ကဲ့ဗမာလူမျိုးတွေအဓိကပါဝင်တဲ့နိုင်ငံရေးအဖွဲ့စည်းတွေပေါ့ဗျာဟောကွန်မြူနစ်ပါတီတို့ဟောဒီဗမာမျိုးသားအဖွဲ့စည်းသူတို့လက်နက်ကင်တိုက်ပွဲတွေဆင်နွှဲလာခဲ့တာတော့ကြာပါပြီ။ဒါကြောင့်ဘာကြောင့်မအောင်မြင်လဲလို့ပြောရလို့ရှိရင်သူတို့နဲ့ဒန်းတူရည်သူအမျိုးသားအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကင်အဖွဲ့စည်းတွေကိုစီယုံနိုင်စွာရှေ့ဆောင်နိုင်စွာမရှိတဲ့အတွက်ကျွန်တော်တို့တိုင်းပြည်ရဲ့ဒီပြည်တွင်းစစ်ဟာရည်ရှိလာပြီးမဲ့အောင်မွေးမရခဲ့တာပါ။အဲ့ဒီအခြေအနေဟာအခု2021ခုနှစ်ရောက်တဲ့အခါမှာတော့အခြေအနေကပြောင်းပြန်ဖြစ်တော့ပေါ့ဒီ2021မှာဖြစ်ပေါ်လာတဲ့ပြည်သူလူထုရဲ့ခုခံရေးတိုက်ပွဲဟာအစဉ်အဆက်တိုက်ပွဲဝင်လာတဲ့ EAO တွေအထူးသဖြင့် KIA တို့ KNU တို့ပေါ့ဗျာအဲ့ဒီလိုအဖွဲ့အစည်းတွေနဲ့အခုပေါင်းစပ်ပြီးတိုက်ပွဲဝင်နိုင်တဲ့အခြေအနေဖြစ်တယ်နောက်ပြီးတော့အခုက NUG ကနေပြီးတော့ထုတ်ပြန်တဲ့ Federal Braining ကိုလည်းတန်းသားလက်နက်ကိုင်အင်အားစုတွေနိုင်ငံရေးအင်အားစုတွေထောက်ခံတာလေဒါကြောင့်တမိုင်းမှာမကြုံဘူးတဲ့ကျွန်တော်တို့စီလုံးညီညွတ်မှုကိုဒီနေ့မှရရှိတယ
်ဟုတ်နိုင်ငံရေးရတပေါင်းစုဖွဲ့ဖို့စစ်ရေးရတပေါင်းစုဖွဲ့ဖို့ဆိုရင်ဘယ်ချက်ကအဓိကကျမယ်လို့ဆရာထင်ပါလဲ
စစ်ရေးရနော်တပေါင်းစုဖွဲ့နိုင်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အနှစ်60လောက်စစ်အာဏာရှင်စနစ်အောက်မှာနော်ရပ်တည်ပြီးတော့ကျွန်တော်တို့ကလက်နက်ကိုင်တော်လှန်ရေးကိုစင်နွဲလာခဲ့တာဖြစ်ပါတယ်နိုင်ငံရေးရာတပ်ပေါင်းစုဆိုတာကဒါကဥပဒေတွင်တိုက်ပွဲသဏ္ဍာန်ပဲဗမာပြည်မှာဖြစ်နေတာအဲ့တော့အခုကျွန်တော်တို့မြန်လောက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့မြေမြုပ်သိမ်းယူရေးလုပ်မယ်ဆိုလို့ရှင်လက်နက်ကင်တိုက်ပွဲကိုအဓိကကျွန်တော်တို့ကြိုးယူပြုရပါမယ်အဲ့ဒီအခါမှာလဲတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနော်နောက်ပြီးတော့တိုင်းသားအခု PDF အဖွဲ့အစည်းတွေ ਨੇ မပူးပေါင်းနိုင်မဲနဲ့ကျွန်တော်တို့ဒီလက်နက်ကင်တိုက်ပွဲကဘယ်လို့မှအောင်ပွဲမခံနိုင်ပါဘူ
းဆိုတော့ဒီစီးရဲသဘောတရားတွေပါကြည့်လို့ရှိရင်လေပုံမှန်စစ်နဲ့ပျောက်ကြားစစ်ကို အချို့မီအချိန်မီလက်ဆက်နိုင်ဖို့ရေးကြည့်တယ်ဆိုတာကိုပြသတာလည်းရှိပါတယ်ဆိုတော့ဒီနေ့အချိန်ခါမှာဆိုလို့ရှိရင်အရင်တုန်းကတပိုင်းမှာတစ်ခါမှမကြုံခဲ့ဘူးရတဲ့နော်ဒေသတွေမှာကြောက်ကြစစ်တွေပေါ်လာခဲ့ကြတယ်ဆိုတော့ဒီပုံမှန်စစ်တဲ့ကြောက်ကြစစ်ရဲ့အနေအထားနဲ့ပေါင်းစပ်နိုင်မှုဘာတင်ငန်းစာတွေကျွန်တော်တို့ယူနိုင်ပါမယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီပြုတ်ဒေါ်လာရေးတုန်းကလည်းအစစာကျင့်မှာတော့ကြောက်ကြစစ်မှာကျတော့သကလုံး16လုံးနဲ့အညီပေါ့ဗျာကျွန်တော်တို့ hit and run run လုပ်ကြရတာပေါ့ကျွန်တော်တို့ဒီအာဏာရနေတဲ့အစိုးရကိုပြန်ပြီးတော့တိုက်ဖို့ဆိုလို့ရှိရင်တခုအများရန်တက်ဖွဲ့စည်းနေမယ်ဒီကြောက်ကြတက်တွေကိုအများရန်တက်ဖွဲ့စည်းရအောင်နောက်အများရန်တက်ဖွဲ့စည်းတဲ့အခါမှာလည်းဒီကလိုအပ်တာပါလဲဆိုတော့လက်နဲ့ကလိုအပ်တယ်လက်နဲ့လိုအပ်တဲ့အခါကျတော့ကျွန်တော်တို့ချင်းမူးရေးစင့်တီကျွန်တော်တို့ကြောက်ကြတိုက်ပွဲကနေကျွန်တော်တို့ကူပြောင်းရမယ်ဆိုလို့ရှိရင်ရန်သူချင်းမူးရေးစိတ်ဓာတ်နဲ့ချင်းမူးရေးဥတီချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တက်ကိုတိဆောက်ဖို့ပညာပေးဖို့ကျွန်တော်တို့တိုက်ပွဲပေါ်ပြောင်းလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့အခုထိဆက်ဆွေးနွေးခဲ့တာကိုကျွန်တော်နားလည်တဲ့ဘောက်ပြန်ချုပ်ရမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့သင်္ကန်းစာတစ်ခုရှိတယ်။တစ်ခုကကြောက်ကြစစ်ကိုပုံမှန်စစ်အဖြစ်နဲ့ကြောင်းလဲဖို့လိုအပ်တယ်။ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အများရန်တက်တွေကြားမှာစီရရတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်ဆိုတော့ဒီနှစ်ချက်ကိုကျွန်တော်တော့ပြီးတွေ့ရပါတယ်ဒါကတော့ပြီးခဲ့တဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကနေဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာအချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်တစ်ဖက်မှာကြတော့လေကျွန်တော်တို့ဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့လည်းဆက်ဆက်နေတာပဲဒါပေမဲ့သူတေနာတွေကိုလုံးကြတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်စံတဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါ
မှန်ပါတယ
်ဒါကတော့ကျွန်တော်တို့ဘလို့ကောက်ဝယ်မလဲဘလို့ပြောင်းယူလို့ရမလဲဒါကလည်းအရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်ဆရာဘလို့ထင်ပါ့မလဲ
ဟုတ်ကဲ့ဒါကလွန်ကြီးကြည့်ပါတယ်အဲ့တော့ဒီကျွန်တော်တို့သမိုင်းတွေ့ကြုံရပြောရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုမထောက်ခံပါဘူးဒါပေမဲ့လူလူလှုပ်ရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်အုပ်ဆိုးတဲ့လူစားစားကမတရားဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတဲ့အခါမှာကိုယ်ကလည်းလက်နဲ့ကင်ပြန်တိုက်တယ်အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နဲ့ရဲ့အရသာကိုသိသွားတဲ့အခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုယ်ကလည်းအာဏာရှင်ပဲအာဏာရှင်စနစ်ထက်ပြန်ရောက်သွားတာအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘတ်မောကကျွန်တော်တို့တော်လိုင်းပြီးကစားကျွန်တော်ပေါ်ပြီးမှပြောခဲ့ဘူးတဲ့စကားတခွန်းရှိပါအခုဒုတိယကဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီအဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူးပြဿနာဖြစ်ရှင်းရင်လက်နဲ့နဲ့ပဲဖြစ်ရှင်းနေတာအဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ပြည်တွင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်ပဲအဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်မိုးတွေကိုသူတို့ကနေပြောရှေ့တန်းတင်ပြီးတော့ပြောနေတာပေါ့ဗျအဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကို Federal ပေးတာနဲ့အမျှ Democracy နှုတ်ဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ဂိုင်းတွယ်ဖို့အသုံးချဖို့တန်မိုးထားဖို့ဒီဒီမိုကရေစီနဲ့လူခွင့်ရေးနှုံးဆန်နေတဲ့ဒါလျင်ဒီနေ့ကျွန်တော်တို့ရဲ့လက်နက်ကင်တိုက်ပွဲစစ်ရေးတိုက်ပွဲအဖြစ်နိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်တယ်ဆိုတဲ့ကိစ္စကိုကြက်ကြက်မမပြင်းပြင်းထန်ထန်ပညာပေးဖို့လိုအပ်မယ်လို့ထင်ပါတယ်ခင
်ဟုတ်ကဲ့အဲနောက်ဆုံးပြီးခွန်လေးမေးပါစေဆရာ လက်ရှိအခြေအနေမှာဆရာခုနပြောလိုပဲတမိုင်းကသိပ်ပြီးတော့မကြိုက်လာတယ်လက်နက်ကဲကြားတဲ့လမ်းကြောင်းပေါ်မြန်မာပြည်ကရောက်အဲ့တော့ပေးရဆက်ရတာနဲ့ရတာနဲ့ဈေးစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်ရှင်ကြီးကဘာများဖြစ်မှာလဲ
တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပြတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားတွေကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ဟိုလေ့ကျင့်တိဆောက်ပေးဖို့လေအတော်လိုပါတယ်ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ကိုတက်ထဲမှာစိတ်ဝင်နေအောင်နောက်လက်နက်ကင်အင်အားစုတွေကိုနောက်လက်နက်ကင်တွေမှုအပြင်စပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမ္မာတွေနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်မယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခင
်ဗျဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးအများကြီးတင်ပါတယ
်ကျွန်တော်လည်းကျေးဇူးပါပဲခင်ဗျပြောခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုမြန်မာနိုင်ငံရဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်္ကန်းစာတွေဘာတွေယူရမလဲဆိုတာကိုဆွေးနွေးတော့ခဲ့တဲ့သူကတော့နိုင်ငံရေးလေ့လာသုံးသပ်သူဆရာဦးသားစွန်းနိုင်ဖြစ်ပါတယ်ကျွန်တော်ကတော့တမောင်းပါပါ
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနှားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြခင်မှာတော့အာရှစီးပွားရေးနဲ့လယ်ယာစီးပွားသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ View American တန်ကနေ January 28ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 30နဲ့လိုင်းနံပါတ်190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အာရှစီးပွားအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်အာရှနိုင်ငံရေးမှာတော့ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစည်ရေးဟာရွေးချယ်ရမယ့်နည်းလမ်းတစ်ခုမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုအိုကီရှိဒါကတော့ဂျပန်ဟာစည်ရေးကိုအဓိကထားတည်ဆောက်သွားမယ်လို့ပြောပါတယ်။ဖိလစ်ပိုင်သမ္မတမာကော့စ်ကတော့တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စတွေဖြေရှင်းဆောင်ရွက်နိုင်ဖို့တရုတ်နဲ့နိုင်ငံဆွေးနွေးသွားဖို့ကိုတောင်းဆိုလိုက်ပါတယ်။စတဲ့ဒီလိုအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ဗျာ။
ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစီရေးနီလန်းဟာရွေးချယ်စရာနီလန်းမဟုတ်ဘူးလို့ဇန်နဝါရီလ24ရက်နေ့ကပုတ်ရန်မင်းကြီးဖရန်စစ်ထံကိုစာရေးသားရမှာပြောဆိုခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ရဲ့အကျုပ်အချာနဲ့ဒီမိုကရေစီကိုလေးစားမှုအပေါ်မူတည်ပြီးအပြုသဘောဆောင်ဆက်ဆံသွားမှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ပုတ်ရန်မင်းကြီးရဲ့ဗာတီကန်ကျောင်းတော်အစိုးရဟာဥရောပမှာထိုင်ဝမ်နဲ့တန်တမာရေးအရာဆက်ဆံဖို့နောက်ဆုံးကြံရှိနေတဲ့အဆိုအရဖြစ်ပါတယ်။ဗာတီကန်ကျောင်းတော်အနေနဲ့တရုတ်နဲ့ဆက်ဆံရေးတိုးမြင့်ဖို့ကြိုးပမ်းနေတဲ့အပေါ်ထိုင်ဝမ်ခေါင်းဆောင်တွေအနေနဲ့စိတ်မသက်မသာဖြစ်နေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့တရုတ်နှစ်သက်ကူအချိုမိန်ကွန်းမှာတော့တရုတ်ရဲ့ချင်းချောက်မှုရန်ကိုတီကြီးခိုင်မာစွာကုကံကာကွယ်သွားမယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ
်။大家好，今天是小年夜。我要向所有的国人同胞，
第一是这个，是登报里带离言论的，马家看到台湾国清朝闹事吧嘞，哪里没搞吧？台湾人来讲呢，台湾军不白来嘛，是以李政大人来留看吧嘞。特别呢，台湾苏阿尼呢，台湾人来讲呢，李大人年年一呢，第年一个，啊，看伊嘛搞个上校短嘛吧。
这边台湾是这个嘞，接触点章，记住表扎个吧嘞，台湾是这行。ထိုင်ဝမ်ကိုကာကွယ်ဖို့တစ္ဆာရှိစွာအသင့်နေရာယူထားပါတယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ25ရက်နေ့ဗုဒ္ဓဟူးနေ့မှာပဲတရုတ်စစ်တပ်ကစစ်တင်းဘော၃စင်းနဲ့တိုက်လေရင်တွေထိုင်ဝမ်ရေပိုင်နဲ့လေပိုင်နဲ့ထဲကိုဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ထိုင်ဝမ်ကိုတရုတ်ပိုင်နဲ့နယ်မြေလို့တရုတ်ကကြေညာထားပြီး လိုအပ်ရင်အင်အားသုံးမယ်လို့လည်းတရုတ်ကွန်မြူနီအစိုးရကသတိပေးထားပါတယ်။ဒါပေမဲ့လည်းတရုတ်သမ္မတရှီကျင်းဖင်ဟာထိုင်ဝမ်ကိုစီရင်အရာဝင်ရောက်မတိုက်လောက်ဘူးလို့သုံးသပ်တာတွေလည်းရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတော့ဂျပန်စစ်တပ်ကိုအင်အားဖြည့်တင်းတိစောက်သွားမယ်လို့ဇန်နဝါရီလ23ရက်နေ့တနင်္လာနေ့မှာဂျပန်လွှတ်တော်မှာပြောကြားခဲ့ပါတယ်
။မဆူယူဆန်ဆာရဲရူဘီကီဝါဆက်ကျုပ်တိနာဂိုင်ကို
ဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းအဆိုးအဝါဆုံးလူညုံရေးဆိုင်ရာအခြေအနေတရက်ကိုရင်ဆိုင်နေရပါတယ်။တကယ်လက်တွေ့မှာအရေးကြုံလာခဲ့ရင်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်နိုင်မလားဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်။ဒါကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကိုအင်အားတိုးမြှင့်ဖို့လုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ကိုချမှတ်ခဲ့ပါတယ
်။လက်ရှိဂျပန်မှာတပ်ဆင်ထားတဲ့မစ်ဆိုင်းခုခံကာကွယ်ရေးစနစ်တွေဟာတရုတ်နဲ့မြောက်ကိုရီးယားကလက်နက်တွေအစင်းမြင့်တပ်ဆင်နေတာကိုခုခံကာကွယ်ဖို့မလုံလောက်ဘူးလို့ဂျပန်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကတော့ဂျပန်ဟာပထမဆုံးအချိန်ဂျပန်လေပိုင်နဲ့အတွင်းအိန္ဒိယနဲ့တွဲပြီးကျက်တိုက်လေရင်တွေပူတွဲလေးကျင့်ခဲ့ပါတယ်ဇန်နဝါရီလ26ရက်နေ့ကြာသာပတေးနေ့မှာတော့မြောက်ကိုရီးယားကိုစောင့်ကြည့်ဖို့ဆက်တလိုက်ဂျူဒူတလုံးကိုဂျပန်ကလွှတ်တင်ခဲ့ပါတယ်တန်တမန်ဆက်ဆံရေးအရာတိတိယောက်ယောက်ဖြည့်ရှင်းဆောင်ရွက်တဲ့ဒီလန်းကိုဦးစားပေးလှုပ်ဆောင်သွားပါမယ်ဒါပေမဲ့ဒီလိုလှုပ်ဆောင်တာကိုကြောတော့နောက်ခံပေးဖို့ကာကွယ်ရေးစွမ်းရည်ကိုလည်းမြင့်တင်ရပါမယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့တုန်းကလွှတ်တော်မှာပြောကြားခဲ့ပါတယ်အချိန်ထဲမှာပဲတောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးနှစ်နိုင်ငံအစစ်မြင့်တာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးဖို့ဇန်နဝါရီလ24ရက်နေ့အင်္ဂါနေ့မှာဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာကတရုတ်ကိုတောင်းဆိုလိုက်ပါတယ်။နှစ်နိုင်ငံအခုလိုဆွေးနွေးဖို့ကိစ္စကိုပြီးခဲ့တဲ့ဇန်နဝါရီလ3ရက်ကနေ5ရက်နေ့အထိသမ္မတမာကို့စ်အနေနဲ့တရုတ်ပြည်ကိုတွားရောက်စဉ်သမ္မတရှီကျင်းဖင်နဲ့သဘောတူခဲ့တယ်လို့ဖိလစ်ပိုင် TV နဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ထပ်ဖြစ်ပေါ်လာတဲ့ပြဿနာအသစ်တွေအတွေ့နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေအကြားဆွေးနွေးဖြစ်ရှင်းဖို့သမ္မတမာကို့စ်ကတောင်းဆိုတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတမာကို့စ်တရုတ်ပြည်ကပြန်လာပြီးမကြာသေးမီဇန်နဝါရီလ9ရက်နေ့ကဖိလစ်ပိုင်ကသူ့ပိုင်တဲ့လို့သတ်မှတ်ထားတဲ့ရန်ကင်ရှိုးကျွန်းအနီးရေပိုင်ထဲမှာငါးဖမ်းနေတဲ့ဖိလစ်ပိုင်ငါးဖမ်းလေတွေကိုတရုတ်ကမ်းခြေဆောင်တပ်တင်ဘောတွေကလာရောက်မောင်းထုတ်ခဲ့ပါတယ်။ရန်ကင်ရှိုးကျွန်းဟာဖိလစ်ပိုင်ပလဝန်ကျွန်းကနေမိုင်200လောက်သာဝေးပြီးတရုတ်ကမ်းခြေကနေမိုင်1000လောက်ဝေးပါတယ်။ဒါပေမဲ့တရုတ်ကဒီကျွန်းနေနဲ့ရေပိုင်နဲ့ကိုသူ့ပိုင်နဲ့လို့ကြေညာထားပါတယ်။ဖိလစ်ပိုင်နဲ့ရေပိုင်နဲ့ကိစ္စမှာတရုတ်ရဲ့ပြောဆိုချက်ကို2016ခုနှစ်ကကုလသမဂ္ဂကလက်မခံဘဲဖိလစ်ပိုင်ရဲ့ပြောဆိုချက်ကိုလက်ခံခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုတရုတ်ကလက်မခံပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်90ရာခိုင်နှုန်းလောက်ကိုတရုတ်ကသူ့ပိုင်အဖြစ်ကျွေးကြော်နေတာပါ။ဒါကြောင့်အခုလိုအငင်းပွားမှုတွေဖြစ်တဲ့အချိန်မှာဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာကတရုတ်နဲ့နိုင်ငံခြားရေးဝန်ကြီးလိုအစင်းမြင့်တာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးဖို့တောင်းဆိုလိုက်တာဖြစ်တဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်ဘိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်တစ်ခုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့တရုတ်ကုန်သွယ်ရေးလမ်းကြောင်းမှာတရုတ်ကကိုဗစ်ကန့်သတ်ချက်တွေဖြေလျှော့ပေးလို့နယ်စပ်ဂိတ်တွေပြန်ပွင့်ပြီဆိုပေမဲ့လူလဲအဝင်ထွက်မရသေးသလိုကုန်ကားကြီးတွေလည်းဖြတ်တန်းခွင့်မရှိသေးပါဘူး။ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတက်ကြပါတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့အတူကျမနန်းလောင်လျမ်းတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတော့တီးနှံပေါ်ချိန်မှာခိုင်မာတဲ့ဈေးကွက်ရရှိနိုင်ဖို့အတွက်ကုမ္ပဏီတွေနဲ့အကျိုးတူစိုက်ပျိုးရေးစနစ်တွေဖော်ဆောင်ဖို့တောင်းသူတွေကလိုလားနေကြပါတယ်။စီတွက်တည်နံနေကိုစိုက်ပျိုးရေးကုမ္ပဏီတွေလုပ်ငန်းရှင်တွေနဲ့ပူးပေါင်းလုပ်ကိုင်ပြီးအကျိုးတူလေယာစိုက်ပျိုးရေး contract farming စနစ်နဲ့ပူးပေါင်းစိုက်ပျိုးလုပ်တယ်လို့တောင်သူတွေကပြောပါတယ်။ကုမ္ပဏီတွေနဲ့ချိတ်ဆက်နိုင်မှုအဆက်အသွယ်မရှိတာပါဝင်စီထုတ်လုပ်နိုင်မှုအထိအရင်းနှီးငွေကြေးထပ်မထည့်နိုင်တဲ့အတွက်ကုန်ကြမ်းအနေနဲ့သာရောင်းချနေရတယ်လို့မကွေးတိုင်းဒေသကြီးတွင်ကနေချာတည်နံစိုက်ပျိုးသူဦးမျိုးမင်းသိန်းကပြောပါတယ်။စီတွက်တည်နံဖြစ်တဲ့နေချာပဲနှံစတဲ့စီတွက်တည်နံစိုက်ပျိုးတောင်သူတွေအနေနဲ့ တိနဲ့ပေါ်ချိန်မှာခိုင်မာတဲ့ဈေးကွက်ရရှိရေးအတွက်အကျိုးတူလှုပ်ဆောင်မဲ့ကုမ္ပဏီတွေလိုအပ်နေတာပါကုမ္ပဏီတွေနဲ့အကျိုးတူလှုပ်ဆောင်တာကစိုက်ပျိုးရသည်မှာလိုအပ်တဲ့သွင်းအားစုတွေကိုကုမ္ပဏီဘက်ကကြိုထုတ်ပေးတယ်လို့ရိတ်သိမ်းချိန်မှာလည်းကြိုတင်သတ်မှတ်စေအတိုင်းပေးဝယ်တာဖြစ်လို့ဈေးကွက်ခိုင်မာတယ်လို့နေပြည်တော်တကုံးမြို့နယ်ကနေချာတိနဲ့စီးပွားပြစ်စိုက်ပျိုးသူဦးမောင်ထိုင်ကဆိုပါတယ်တောင်သူနဲ့ကုမ္ပဏီတွေစာချုပ်စနစ်ကွန်ထရက်ဖန်မီပူပေါင်းစိုက်ပျိုးရေးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်ခန့်ကမှတွင်တွင်ကျကျလှုပ်ဆောင်ခဲ့တာပ
ါ။ပြည်ခရိုင်တွေကမပယ်စိုက်ခင်းနေရင်ဖြူပိုးကြပြီးအဝါဖောက်ကုန်လို့အခင်းလိုက်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ပဲခူးတိုင်းဒေသကြီးပြည်ခရိုင်တွေကမပယ်စိုက်ခင်းတွေမှာရင်ဖြူပိုးတွေကြားရောက်နေတဲ့အတွက်စိုက်ခင်းတစ်ခုလုံးအဝါရောင်အဖြစ်အယောင်ပြောင်းပြီးပျက်စီးမှုတွေဖြစ်ပေါ်နေရလို့ဒေသခံတောင်သူတွေကဆိုပါတယ်။မပေးစိုက်ခင်းတွေမှာပိုးကျနေပေမဲ့ပိုးသက်စီဈေးနှုန်းကမြင့်မားနေတဲ့အတွက်ဆေးဖြတ်မှုမတက်နိုင်တဲ့အခြေအနေတွေနဲ့ရိဆိုင်နေရတယ်လို့ပြည်ခရိုင်မြို့နယ်တွင်ကမပေးစိုက်တောက်သူဦးစော်လွင်ကပြောပါတယ်။လက်ရှိပြည်ခရိုင်အတွင်းကစိုက်ခင်းတွေမှာရွက်ဖောက်ပိုးအမြင့်ချောက်ပိုးဖားဥမှုပိုးနဲ့ရင်ဖြူမှုပိုးတွေပြန့်နှံ့နေတာပါ။ပြည်ခရိုင်အတွင်းမှာပိုးကျရောက်မှုကအဆိုးဝါးဆုံးအခြေအနေဖြစ်တာကြောင့်ဒီနှစ်မှာမပေးအထွက်နှုန်းရော့ကျနိုင်တယ်လို့တောင်သူတွေကဆိုပါတယ်။မပဲစိုက်ခင်းတွေပိုးကျရောက်လို့အပင်ပေါက်နှုံးနေတယ်လို့အတီးတီးနှုံးနေပေမဲ့ပဲနှုတ်ပဲချွေလောအားကနှုံးသားတွေကတော့မပဲတအေကကိုအနည်းဆုံးကြက်တသိန်းနှုံးခန့်ကုန်ကြနိုင်ပြီးမပဲတအေကကိုစိုက်ပျိုးစရိတ်အနေနဲ့ကြက်2သိန်း8000ဝန်းကျင်ကုန်ကြစရိတ်ရှိတယ်လို့ပြည်မြို့နယ်ကမပဲစိုက်တောက်သူဦးဝင်းခိုင်ကပြောပါတယ်။လက်ရှိပြည်ခရိုင်အတွင်းမှာအစောစိုက်ပျိုးခဲ့တဲ့မပဲစိုက်ခင်းတချို့ကတော့စရိတ်သိမ်းနေပြီးယခုအပတ်အတွင်းပြည်မြို့နယ်ဈေးကွက်မှာမပဲတင်ကို9400ကျပ်ပေါက်ဈေးရှိနေပါတယ
်။တရုတ်မြန်မာနေဆက်ခိတ်တွေပြန်ဖွင့်ပေမဲ့ကုန်သွယ်မှုကထူးထူးခြားခြားပြောင်းလဲတိုးတက်လာမှုမရှိသေးပါဘူး။တရုတ်မြန်မာနေဆက်ခိတ်တွေကိုတရုတ်နိုင်ငံဘက်ကပြန်ဖွင့်ပေးလိုက်ပေမဲ့လူဝင်ထွက်မရသလိုကုန်ကားကြီးတွေလည်းဝင်ထွက်ခွင့်မရသေးဘူးလို့နေဆက်ကုန်သည်တွေကပြောပါတယ်။ဒါကြောင့်ကုန်သွယ်ရေးအခြေအနေကထူးထူးခြားခြားပြောင်းလဲမှုမျိုးမရှိသေးဘူးလို့လုံးကြုံရင်ရအမည်မဖော်လို့တဲ့မူဆယ်ကုံစီတိုင်တာဝန်ရှိသူတို့ကပြောပါတယ
်ဒီမှာကဒီနေ့ကတော့ဒီလိုလေဒီလိုလေလာရီကျောင်းဆက်အထက်နိုင်ငံမှာပုံစံဒီမှာရအများကြီးရှိတယ်အထက်နိုင်ငံရွှေလူမျိုးမှာဒါကြောင့်လူကတော့ဝယ်ဆော့လုပ်လို့မရဘူးဝယ်တော့ဘာသာအမှုကိစ္စတွေဆိုတာလေဟိုဒီလိုချက်လည်းမရဘူးကားကြီးချက်ကိုလုပ်ကြရလေကြက်တော့တိတ်တော့ခူးခြားခြားကြီးမဖြစ်ပေါ်လာလိမ့်မယ်ဒီနေ့ကလည်းမတော်တူရတာပေါ့နော်
တရုတ်မြန်မာနေဆက်ကုံသွယ်ရေးဂိတ်တွေကမန်ဝိုင်းဂိတ်နဲ့ဆင်ဖြူဂိတ်နှစ်ခုမှာခွင့်ပြုကုန်ပစ္စည်းတွေကို6ဘင်းကားနဲ့ဖြတ်သန်းခွင့်ရပေမဲ့7ဘင်းကား12ဘင်းကားတွေကိုတော့ဖြတ်သန်းခွင့်မပြုသေးပါဘူး။ကျင်စန်းကျော်ဂိတ်ကတော့အခုလဇန်နဝါရီလ15ရက်နေ့ကစလို့အစားတို့ရင်ပေါင်းရှန်တိတ်စနစ်ကိုဖြတ်သိမ်းပေးလိုက်တယ်လို့ကုန်ကားကြီးတွေကလည်းဝင်ထွက်ခွင့်ပေးထားပါတယ်။အ
ခုလည်းဆိုရင်ဇန်နဝါရီ16ရက်ကလည်းဒီလိုမျိုးရှိလာ။ဒီလိုမျိုးကတော့ကျန်တယ်။ဒီလိုမျိုးကိုလုပ်တော့အားလုံးအဲအကောင်ဆုံးခဲ့ပြီတဲ့ပိတ်ထားတယ်။ဒါလည်းပြတ်ပိတ်တယ်။ဘာလို့လဲဆိုတော့အများကြီးလောက်တူရကိုဓာတ်ရည်တွေဆက်လာကြတဲ့အတွက်ဘယ်တော့မှတော့မရှိ။ဒီကတော့ပြန်လာပေါ့။ဒီလိုဝိုင်းနေရတဲ့ခိုင်းတဲ့လောက်ဖြစ်သွားတယ်။ဒါပါကြောင့်တော့ပြည်မှုကြီးပြောလို့ရှိတယ်ဒါလည်း။ဆက်သွားတော့လောက်ကြည့်တော့ဘာလဲကတော့ပုံမှန်တိုင်းကြတော့ဘူးနော်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးခိတ်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ပေးလိုက်တာဖြစ်ပါတယ်။
ခုဆက်ပြီးဇန်နဝါရီလ18ရက်နေ့ကနေ25ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနေအမြင့်ဖြစ်သွားတဲ့လေယာထွက်ကုန်သေးနေဈေးနှုန်းတွေကိုပြောပြချင်ပါတယ်။မပယ်ကတော့ဒီတစ်ပတ်မှာဈေးပြောင်းမြင့်တက်လာခဲ့ပါတယ်။အိန္ဒိယနိုင်ငံကပြည်ပကနေမပယ်တန်ချိန်4သိန်းခန့်ကိုပေါက်ဈေးအတိုင်းဝယ်ယူမယ်လို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်ပိုင်းဈေးတွေမြင့်တက်လာတာဖြစ်တယ်လို့ပဲအစ်စ်တွေဈေးကွက်ထဲဇက်တိုက်အဝေရှိနေပြီးအဝေတွက်နေတာလည်းဖြစ်ပါတယ်။မပေကတော့နေစီနဲ့အများငွေလဲလဲနှုံးဈေးနဲ့အိန္ဒိယအဝယ်ပေါ်မူတည်ပြီးဈေးအတက်အကျပြောင်းလဲနေတာဖြစ်လို့ရေရှည်ဈေးကွက်ကတော့ခက်မှန်းရခက်တယ်လို့ပဲကုံတဲ့အများစုကဆိုပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမပေ FHRC ကတတန်ကို16သိန်း900ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်းလိုက်ရင်တတန်ကို3000ကျော်ဈေးမြင့်တက်လာခဲ့ပါတယ်။မပေ FHRC ကတော့တတန်ကို19သိန်း2000ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်းလိုက်ရင်တော့တတန်ကို2000ခွဲကျော်ဈေးမြင့်တက်လာပါတယ်။မပယ်ရောကတော့တပိတ်သားကို2800ကနေ2820ပေါက်ဈေးရှိနေပြီးတပိတ်သားကို60ကျပ်ဈေးမြင့်တက်လာပါတယ
်။ကျွတ်တို့မြူရှန်ကတော့ဈေးတွေဇက်တိုက်မြင့်တက်နေပါတယ်။အဝင်ကလည်းရန်ကုန်ဈေးကွက်ကိုပိတ်တာချင်းတပေါင်းနီးပါးသာအဝင်ရှိနေတယ်လို့သိရပါတယ်။ဈေးတွေမြင့်တက်နေပြီးအဝယ်လည်းခက်ပေမဲ့ရေသွေးကတော့မကောင်းဘူးလို့ကျွတ်တို့ကုန်သည်တွေကဆိုပါတယ်။ကျွတ်တို့မြူကျူကုတ်ကတော့တရုတ်ဘက်ကနေအဝင်ရှိနေတဲ့လက်ရှိမှာအမြင့်ဈေးနဲ့ဈေးငြိမ်နေပါတယ်။ပြည်တွင်းဝယ်ယူမှုကတော့တွက်နေတယ်လို့သိရပါတယ်။ရ ရန်ကုန်ရေနောက်စည်းကွက်မှာကျင်းသွမြို့အောင်ပန်းကတပိဒါကို9100ကျပ်ကနေ6300ကျပ်ပေါက်ဈေးရှိပြီးတပိဒါကို400ကျပ်ဈေးမြင့်တက်လာပါတယ်။ကျင်းသွမြို့ကျူကုတ်ကတော့တပိဒါကို3850ကျပ်ကနေ3900ကျပ်ပေါက်ဈေးရှိနေပါတယ
်။ဈေးကွက်တွေကိုစားအသစ်တွေဝင်ရောက်နေတာကြောင့်ဈေးတွေစတိုက်ကျစေနေပါတယ်။အယောင်းဝယ်ကတော့ငါးတိုင်တွေကအဝယ်များလာကြောင့်တက်နေတယ်လို့သိရပါတယ်။ပြီးခဲ့တဲ့နှစ်တွင်ရာသီဥတုကြောင့်စားအထွက်နှုန်းညွန်နေခဲ့ပြီးဈေးတွေမြင့်တက်လာခဲ့ပေမဲ့ယခုနှစ်ကတော့ပုံမှန်ပြန်လည်ပတ်နေပြီဖြစ်လို့စားစင်းနှုန်းကဆက်ပြီးကျဆင်းနိုင်အောင်မယ်လို့စားထုတ်လုပ်သူတွေကဆိုပါတယ်။မော်လမြိုင်ဈေးကွက်မှာစားကြံတပိဒါကို188ကျပ်ကနေ185ကျပ်ပေါက်ဈေးရှိနေပြီးတပိဒါကို25ကျပ်ဈေးကျဆင်းသွားပါတယ်။အခုပြောပြသွားတဲ့ကောက်ပဲတည်နေဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ American အာကာသသိပ္ပံ Agency NASA ကဥရုယာတီဆိုင်ရာသိပ္ပံပညာရှင်တဦးရဲ့အဆိုအရတော့2022ခုနှစ်ထက်စာရင်ဒီနှစ်ထက်အပူချိန်ပိုမြင့်တက်လာမယ်လို့ခန့်မှန်းရပါတယ်။တစ်ချိန်တည်းမှာပဲ January လအတွင်းဥရောပတိုက်ထဲကနင်းရှော့စီစ်ခန်းတွေမှာနင်းဒူးတွေကင်းမဲ့နေချိန်မှာတော့ American နိုင်ငံက California ပြည်နယ်မှာနင်းတွေဒုနယ်တွေနဲ့ကြာဆင်းခဲ့ပါတယ်ဒီလိုပုံမှန်မဟုတ်တဲ့ဥရုယာတီဖောက်ပြန်မှုကြောင့်ပျက်စီးဆုံးရှုံးမှုတွေလည်းတစ်နှစ်ထက်တစ်နှစ်ပိုတိုးလာပြီးတဘောဘေးအန္တရာယ်ဘေးနဲ့ကြုံတွေ့ရမဲ့လူတွေလည်းပိုများလာနေပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
နှစ်2022ခုနှစ်ဟာတနှစ်ထက်တနှစ်ပိုးပြီးတော့ပူလာတဲ့6နှစ်မြောက်အပူဆုံးနှစ်တစ်ခုဖြစ်တယ်လို့အမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာဌာန NOAA ကပြောပါတယ်။ဒါရောင်2022ခုနှစ်အတွင်းပစိဖိတ်သမုဒ္ဒရာထဲမှာလာနီညာအဲအီလိုင်းကြီးဖြတ်သွားတဲ့အတွက်ကမ္ဘာသမအပူချိန်အနေငယ်လျော့သွားခဲ့တာပါ။ El Niño လို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာထဲကအပူလိုင်းကတော့ဒီဇင်ဘာလထဲမှာပေါ်လာတတ်ပါတယ်။ NASA အကသာလေလာရေးဌာနညွှန်ကြားရေးမှူး Gavin Smith ကအခုလိုသုံးသပ်ပြပါတယ်။
If we get the beginnings of an El Niño
2023နှစ်ကုန်မှာ El Niño အပူလိုင်းတွေစတင်ပေါ်ပေါက်လာမယ်ဆိုရင်တော့လာမယ့်နှစ်2024ခုနှစ်မှာအတော့ကိုပူပြင်းတဲ့စံချိန်သင်နှစ်တစ်နှစ်ဖြစ်လာမယ်သဘောဖြစ်ပါတယ်။ဒါပေမဲ့လည်းစောင့်ကြည့်ရအောင်ပါ။နှစ်စဉ်နှစ်တိုင်းကျွန်တော်ကြိုတင်ခန့်မှန်းချက်တွေကမှန်လေးရှိပါတယ်။ဒါကြောင့်မနစ်ကထက်ဆိုင်ရင်2023ကပူပြီးပူနွေးလိမ့်မယ်ဆိုတာသိကြပါတယ်။
ပရိုတိန်းမောလီဝတ်ပညာရှင်တွေကလည်း2023ခုနှစ်မှာတက်လာမယ့်အပူချိန်ဟာ1850နဲ့1900ပြည့်လုံနှစ်တွေကအပူချိန်နဲ့တစ်တရမ 3.8 ဒီဂရီကနေတစ်တရမ 3.2 ဒီဂရီကြားရှိလိမ့်မယ်လို့ခန့်မှန်းပါတယ
်။ So we're warming at about 0.2 degrees Celsius.
ဆယ်စုနှစ်တစ်ခုတိုင်းတက်လာတဲ့အပူချိန် 3.2 ဒီဂရီထက်နည်းနည်းပိုပါရယ်။နောက်ပြီးအဲ့ဒီထဲမှာ El Niño နဲ့ La Niña အပူလိုင်း A လိုင်းတွေရဲ့တက်ရောက်မှုက4ပုံ3ပုံလောက်ရှိပါရယ်။ဒါကြောင့် La Niña ရဲ့တက်ရောက်မှုကိုဖယ်လိုက်ရင်3ပုံ3ပုံလောက်ကိုပဲတစ်ချက်ကြည့်ရပါလိမ့်မယ်ဒီနှစ်မှာလာနီညာအေးလိုင်းကြီးတိုက်သွားတာတော့2016ခုနှစ်တုန်းကအယ်နီညိုအပူလိုင်းကြီးဖြတ်သွားတဲ့နှစ်တုန်းကလောက်အပူချိန်ရှိနေပါသေးတယ
်2023ခုနှစ်ကတည်းကမနစ်2022မှာအပူချိန်တိုးလာတဲ့ဆိုပေမဲ့2015ခုနှစ်နောက်ပိုင်းရှင်းနေတာကလာဟာကမ္ဘာသဝန်အပူဆုံးနှစ်တွေဖြစ်တဲ့ဆိုတာပိုးပြီးတော့သတိပြုရမယ့်ကိစ္စဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်19ရာစုပြည့်လွန်နှစ်တွေကတည်းက2022ခုနှစ်မှာတက်လာတဲ့အပူချိန်ကတိတရမတ်ဒီဂရီရှိနေပါတယ်စမစ်ရဲ့လုပ်ငန်းတာဝန်တွေကတော့နိုင်ငံတကာကဥတုရာသီဆိုင်ရာအပူချိန်ကိုစောင့်ကြည့်လေ့လာပြီးတော့နှစ်စဉ်စဉ်ပြုစုရတာပ
ါနိုင်ငံပေါင်းစုံကရာသီဥတုအပူချိန်ပင်လယ်ကူးသင်္ဘောကြီးတွေတွာလာမှုသမုဒ္ဒရာဆိုင်ရာစူးစမ်းလေ့လာနေတဲ့အာကိုလုပ်ငန်းအစီအစဉ်တွေကအချက်လက်တွေစသဖြင့်ဒေတာအားလုံးကိုစုဆောင်းပါတယ်နေရာအပြောင်းလဲပစ္စည်းကရိယာနဲ့လုပ်ပုံကံမှုပြောင်းတဲ့အခါတွေ့ရတဲ့ဥဒုရာဒီနဲ့မဆိုင်တဲ့အချက်လက်တွေကိုပါဖယ်ထုတ်လိုက်ပါတယ်။အဲဒီကရလာတဲ့အချက်လက်အားလုံးပေါ်အခြေခံပြီးခန့်မှန်းသွက်ချက်တာဖြစ်ပါတယ်။အဲဒီလိုလုပ်ကြရင်အခါ19ရာစုနှောင်းပိုင်းကမှတ်တမ်းတွေပါရလာတာဖြစ်ပါတယ
်။ကမ္ဘာသဝန်ဥဒုရာဒီဘေးဒဏ်ကြီးတွေကြုံရတဲ့အချိန်တွေနဲ့အဲဒီဒေတာအချက်လက်တွေတိုက်ရိုက်ဆက်နွှဲနေတာကိုလည်းတွေ့ရပါတယ်။လာနီညာအေးလိုင်းကြီးပေါ်လာတာကလည်း3နှစ်ဆက်တိုက်ရှိပါပြီ။လာနီညာအေးလိုင်းကြောင့်ကမ္ဘာအပူချိန်က 3.36 ဒီဂရီလောက်ကျသွားခဲ့တဲ့2022ခုနှစ်ဟာအေးလိုင်းဖြတ်သွားခဲ့တဲ့နှစ်တွေထဲမှာတော့စံချိန်တင်အပူဆုံးနှစ်ဖြစ်တယ်လို့လည်း Smith ကပြောပါတယ်။
We're talking mainly about the global mean but nobody lives in the global mean you know so
ဥရောပတိုက်ကအပူလိုင်းရဲ့သုံးမိကြီးတွေဗြိတိန်နိုင်ငံရဲ့အပူဆုံးနှစ်ပါကစ္စတန်ကရေဘေးနဲ့ပစိဖိတ်အနောက်မြောက်ပိုင်းကအပူလိုင်းတွေစသဖြင့်ဒီဖြစ်ပျက်အားလုံးကဒေသနာအပူချိန်နဲ့ဆက်စပ်နေပါတယ်
။ အပူချိန်တိုးလာနေတာတွေအချိန်မြင်လာမဲ့လက္ခဏာတွေတွေ့နေရတယ်ဆိုပေမဲ့လည်းရထားတဲ့ data အချက်အလက်တွေကတိတ်ပြီးတော့ခိုင်မာမှုမရှိဘူးလို့လည်း Smith ကပြောပါတယ်ဒါပေမဲ့လည်းပို့ပြီးတော့ပူနွေးလာမယ်ဆိုတာကတော့တိတ်ကိုခိုင်မာတယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုမှာလည်းဥတုရာသီဖောက်ပြန်မှုအကျိုးဆက်ကြောင့်နှစ်စဉ်ဆုံးရှုံးမှုတန်ဖိုးကပို့ပြီးတော့ကြီးမားလာတာပါဆက်ပြိုးရေးလုပ်ငန်း၊ကဘာလက်ခီးသွွားလုပ်ငန်း၊ရေပေးဝယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေမှာဆိုရင်လည်းရည်ကြီးရေးရှာမှုကြောင့်ဒေါ်လာဘီလျံနဲ့ချီဆုံးရှုံးနေရတာကိုတွေ့မြင်နေရပြီးဒီကိစ္စကိုပိုးပြီးတော့ကောင်းမွန်စွာစီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းထောက်ပြကြပါတယ်။2022ခုနှစ်ထဲမှာဥတုရာသီဖောက်ပြန်မှုကြောင့်ဆိုးဝါးပြင်းထန်လာတဲ့တဘာဝဘေးဒဏ်ပေါင်း18ကြိမ်အထိကျုံ့ခွဲရတာမှာအဖြစ်အစီတံဖိုးကဒေါ်လာ165ဘီလျံထက်မနည်းရှိခဲ့တယ်လို့ပြည်ထောင်စုအစိုးရဥတုရာသီပညာရှင်တစ်ယောက်ကပြောပါတယ်။ဥတုရာသီပြောင်းလဲဖောက်ပြန်မှုကြောင့်ဆုံးရှုံးနေတာမှုတွေက2016ခုနှစ်နောက်ပိုင်းဆက်တိုက်ခုံးသက်သွားပါတယ်။ NOA အုပ်ချုပ်ရေးမှူးဒေါက်တာ Rick Spaniard ကအခုလိုခန့်မှန်းပါတယ်
။ We can see how drought is tens of billions of dollars of damage across many different industries.
ဥတုရာသီပြောင်းလဲဖောက်ပြန်နေတဲ့အတွက်ဒါကိုရင်ဆိုင်ဖို့ကျွန်တော်တို့အားလုံးအစဉ်အဆက်ပြင်ထားရမှာပါ။တနေ့တခြားပိုပြီးဆိုးရွားပြင်းထန်တဲ့သဘာဝဘေးတွေကြားရောက်လာမယ်လို့ခန့်မှန်းရပါတယ်။ဒီလိုသဘာဝဘေးအန္တရာယ်တွေကနေလူအသက်တွေလူမှုဘဝတွေနဲ့အသက်ရှင်တန်ရက်တည်ရေးကိုပါအကာအကွယ်ပေးဖို့ပိုပြီးလိုအပ်လာတာကိုလည်းတွေ့မြင်နေရပါပြီ
။2022ခုနှစ်အတွင်းအမေရိကန်မှာထူးပြီးတော့အပူချိန်မြင့်တက်ခဲ့တာမဟုတ်ပေမဲ့လည်းအမေရိကန်သမိုင်းမှာတော့18နှစ်မြောက်အပူဆုံးနှစ်တစ်ခုဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။ကမ္ဘာပူနွေးမှုနဲ့ဥတုရာသီဖောက်ပြန်မှုကြောင့်ပုံမဆိုးဝါးပြင်းထန်တဲ့သဘာဝဘေးဒဏ်တွေပေါပေါက်လာနေတာကြောင့်လည်းဆုံးရှုံးနေတာမျိုးတွေဒီထက်ပိုများလာမယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါရယ်။ Smith မတိုင်ခင်အာဂတလေးလာရေးဌာနညွှန်ကြားရေးမှူးဟောင်းဖြစ်တဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင် James Hansen ကကပအပူချိန်တိုးလာမယ်လို့1988ခုနှစ်တုန်းကလွှတ်တော်မှထွက်ဆိုခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကတော့1988ခုနှစ်ဟာစံချိန်တင်အပူဆုံးနှစ်ဖြစ်ခဲ့ပေမဲ့လက်ရှိကာလမှာတော့1988ခုနှစ်ဟာအပူဆုံးလို့ဆိုရမယ့်စံချိန်တင်နှစ်တွေထဲကနံပါတ်28ခုမြောက်မှာရှိနေတာဖြစ်ပါတယ်။ကျမနန်းလာဝါ
ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေဒီမြန်မာဘာသာအစည်းအဝေးတွေကိုည10နာရီအထိ Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကြန့်ရှိနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက်နစီပြည်နယ်မန်ဖစ်မြို့မှာအသက်29နှစ်အရွယ်တိုင်ရစ်နီကိုကိုတေလာအောင်ရဲအရာရှိ9ယောက်ဝိုင်းရိုက်နေတဲ့ဗီဒီယိုပုံတွေကိုမန်ဖစ်မြို့ရဲဌာနကတောက်ကြတဲ့နောက်ပိုင်းမှာထုတ်ပြန်ခဲ့ပြီးတဲ့နောက်ရဲတွေရဲ့ရက်ဆက်တဲ့လုပ်ရအပေါ်စန့်ကျင်ဆန္ဒပြပွဲတွေမျိုးတချို့မှာရှိခဲ့ပါတယ်။ရဲတွေရဲ့ကိုမှာတပ်ဆင်ထားတဲ့ဗီဒီယိုကင်မရာမှတ်တမ်းပုံတွေအရရဲတွေကသူ့ကိုရရက်ဆက်ဆက်ရိုက်နှက်နေတာတွေ့ရပါတယ်။ဇန်နဝါရီလ9ရက်နေ့ကရိုက်နှက်ခံရခဲ့တဲ့တိုင်ရီနီကိုးစ်ဟာ3ရက်အကြာဆက်ရုံပေါ်မှာတည်ဆုံခဲ့ပါတယ်။အဲ့ဒီဗီဒီယိုပုံတွေရဲကထုတ်ပြန်ပြီးတဲ့နောက် Memphis မြို့အပြင် Washington မြို့ရော Los Angeles New York စတဲ့မြို့တချို့မှာရဲတွေရဲ့လုံရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရဲတွေရဲ့ရိုက်နှက်နေတဲ့ဗီဒီယိုပုံတွေကြောင့် American ရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့သမ္မတ Joe Biden ကပြောကြားခဲ့ပါတယ် Israel နဲ့ Palestine ကြားမှာတိုက်ခိုက်မှုတွေပိုပြီးတော့ပြန်ပြင်းထန်လာနေချိန်မှာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာအရှေ့လက်ပိုင်းဒေသကိုတွားရောက်ဖို့ရှိနေပါတယ်နှစ်ဖက်တင်းမာမှုတွေရှော့ချဖို့အမေရိကန်နိုင်ငံခြားရေးဌာနကတောင်းဆိုထားပြီးတော့လာမယ့်ဒီတနင်္လာနေ့အင်္ဂါနေ့မှာနှစ်ဖက်ခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံမှာဖြစ်တယ်လို့ပြောကြားထားပါတယ်ယူကရိန်းနိုင်ငံ Donetsk မြို့နားက Makiyev မြို့မှာဒီနှစ်သစ်ကူးနေ့ကတိုက်ပွဲအတွင်းမှာရုရှားတပ်ဖွဲ့ဝင်300ကျော်လောက်တေဆုံးခဲ့နိုင်ခြင်းများတယ်လို့ Britain ကာကွယ်ရေးဌာနကပြောပါတယ်ရုရှားကာကွယ်ရေးဌာနဘက်က89ယောက်တေဆုံးထားတယ်လို့ထုတ်ပြန်ခဲ့ပေမဲ့အခုလိုမျိုးရှာရှာပါပါလူသိရှင်ကြားထုတ်ပြန်တာကို Britain ကာကွယ်ရေးဝန်ကြီးဌာနကထောက်ပြခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Helen Cordier နဲ့TN1 တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line meter 1925 30နဲ့ line meter 190လို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရှင်နိုင်ပါThank you.
This program has come to you from the Voice of America, Washington.